အင်္ဂါရစ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်တုံရာသီတန်ကြောင့်မြေပြိုကျပြီးတဦးသေးဆုံးလူပေါင်း 4,500 ကျော်ဦးအိမ်နဲ့ဖြစ်ခဲ့ရာကြောင့်အကူအညီပေးရေးတာဝန်ရှိသူတွေကတင်းကနေနေမှာပြောပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့မွတ်စလင်လူနည်းစု 9,000 ကျော်နေထိုင်ရာကော့ဆက်ပစားကစခန်းတွေမှာမိုးရေချိန် 14 လက်မထိရောက်ခဲ့တဲ့82နာရီကြာမိုးရွာသွန်းခဲ့ပြီးတဲ့နောက်စနေနေ့ကဆက်လို့မြေပြိုကျတာလို့ကုလသမဂ္ဂကပြောပါတယ်။မြန်မာနဲ့နေဆက်အနီးတောင်ကုန်းတွေပေါ်မှာအဖြစ်ဆောက်ထားတဲ့စခန်းတွေထဲမြေပြိုကျမှု26ခုဖြစ်ခဲ့တဲ့အစီအခံချက်တွေရှိနေပါတယ်။တဲတွေဆောက်ဖို့နောက်ချင်းရဖို့အတွက်တစ်ပင်တွေကိုခုတ်လဲခဲ့ကြတာကြောင့်လည်းမြေအနီးအထမခန့်ခန့်စေတာပါ။စခန်းပေါင်း30လောက်မှာလေပြင်းထန်တင်ခဲ့ပြီးအသက်50ကျော်အရွယ်အမျိုးသမီးတဦးကတော့ပြိုကျတဲ့နှံညာနဲ့ရိုင်းမိတာကြောင့်တေဆုံးရတယ်လို့လဲကုလသမဂ္ဂဒုက္ခသည်ဆန်ညာအေဂျင်စီဝန်ထမ်းအာရီရာမန်က AFP သတင်းအေဂျင်စီကိုပြောဆိုထားပါတယ်။